မြောက်ကိုရီးယားလုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ၅ဦးဟာသတင်းမှားတွေပေးတဲ့အတွက်ခေါင်းဆောင်ကင်ဂျွန်အွန်းကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်တနက်နဲ့ဖြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးအဖွဲ့ကဒီကနေ့ပြောပါတယ်။ကင်ဂျွန်အွန်းရဲ့အဖေတို့အမေခွဲကိုကင်ဂျွန်နန်အစိတ်သွင်းတတ်ခံရတဲ့ဖြစ်ရပ်အပေါ်မလေးရှားနိုင်ငံကစုံစမ်းစစ်ဆေးနေချိန်မှာပဲတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးအဖွဲ့ NIS ကလွှတ်တော်အမတ်တွေကိုတီးခြားအစီရင်ခံတင်ပြတဲ့အထည်အဒီလိုပြောသွားတာပါ။ဖေဖော်ဝါရီလ23ရက်နေ့ကကွာလာလမ်ပူလေးစိတ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်ကိုမလေးရှားတာဝန်ရှိသူတွေကဆက်ပြီးစုံစမ်းစစ်ဆေးနေပြီးတောင်ကိုရီးယားဘက်ကတော့အဲ့ဒီလိုတပ်ဖို့ကင်ဂျုံအွန်းကညွှန်ကြားခဲ့တာလို့ယူဆထားပါတယ်။
တောင်ကိုရီးယားသမ္မတဖောက်ကွန်းလေးကိုရည်ယူရေးမှာနောက်ဆုံးလုပ်ငန်းအဖြစ်အခြေခံဥပဒေခွန်ရုံးကအပြီးသက်ကြားနာမှုဒီကနေ့လုပ်ပါတယ်။ယာယီသမ္မတနဲ့ဝန်ကြီးချုပ်ဟွမ်ကျိုအန်တို့ကတော့သမ္မတရဲ့အဂတိလိုက်ဆောင်မှုအရှိတ်တော်ပုံနဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီတစ်ခုကနေစုံစမ်းစစ်ဆေးမှုတွေထပ်လုပ်ဖို့ကိုပယ်ချထားတာပါ။သမ္မတဖောက်ကွန်းလေးရဲ့မိတ်ဆွေရင်း Choi Soon Sil ကတောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကနေဒေါ်လာ69သန်းကျော်ကိုမလျော်ဩဇာအသုံးပြုရယူခဲ့မှုနဲ့ပတ်သက်လို့သမ္မတဖောက်ကွန်းလေးကိုယာရုကဖယ်ရှားရေးလွှတ်တော်ကနေပြီးခဲ့တဲ့ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်ထားပါတယ်။သမ္မတကိုရည်ယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်တရားဝင်မှုရှိမရှိအခြေခံဥပဒေခွန်ရုံးကပြန်သုံးသပ်ချိန်မှာသမ္မတဖောက်ကွန်းလေးကိုယာရုကနေဆိုင်းငံ့ထားတာလည်းဖြစ်ပါတယ်။ဒီကနေ့အခြေခံဥပဒေခွန်ရုံးရဲ့အပြည့်အစုံကြားနာပွဲကိုတော့ယာရုကဆိုင်းငံ့ခံထားရတဲ့သမ္မတဖောက်ကွန်းလေးမတက်ခဲ့တယ်လို့သူ့မှာအပြစ်မရှိဘူးဆိုတာကိုလည်းလူသိရှင်ကြားဆက်ပြောနေပါတယ်။
ဖိလစ်ပိုင်နိုင်ငံမှာအဘူဆီယက်အစ္စလမ်စစ်သွေးကြွတွေကပြန်ပေးဆွဲဖမ်းဆီးထားတဲ့ဂျမန်နိုင်ငံသားအတွေ့ပြန်ပေးငွေပေးရမယ်သတ်မှတ်ချက်လွန်သွားပြီးတဲ့နောက်တပ်ပစ်လိုက်ပါပြီ။ပြန်ပေးဆွဲခံရသူဂျာဂန်ကန်တနာကိုတတ်လိုက်တာကိုရပ်ယူထားတဲ့ဗီဒီယိုကိုအကြမ်းဖက်ဝါဒီအဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်လေ့လာတဲ့ site ထောက်လှမ်းရေးဆိုင်ရာသုတေသနအဖွဲ့ကဒီကနေ့အွန်လိုင်းပေါ်မှာတင်လိုက်တာပါ။အသက်အရွယ်ကြီးရင်နေပြီဖြစ်တဲ့ဂျာမန်နိုင်ငံသားကက်နာဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမ်းလွန်ပင်လယ်ပြင်မှာသူ့ရွက်လေးနဲ့တွားနေတဲ့အချိန်အတွင်းပြန်ပေးဆွဲဖမ်းဆီးခံရတာဖြစ်ပါတယ်။အဘူဆီယက်စစ်သွေးကြတွေကပြန်ပေးငွေဒေါ်လာ6သိန်းကိုတင်းကနေနဲ့နောက်ဆုံးထားပေးဖို့တောင်းဆိုခဲ့တာပါ။ကက်နာကိုကယ်တင်ဖို့အတွက်နှီးကုန်သုံးပြီးစူးစမ်းခဲ့ပါတယ်လို့ဖိလစ်ပိုင်အစိုးရအဖွဲ့ပြောခွင့်ရကပြောပါတယ်။ကက်နာရဲ့အမျိုးသမီးအဖော်ဆာဗီမတ်စ်ကတော့သူတို့ကိုဝင်ဖမ်းတဲ့အချိန်မှာအသက်ခံခဲ့ရပြီးသူ့ရဲ့အလောင်းကိုမျောနေတဲ့ရွက်လေးပေါ်မှာခြံထားခဲ့ကြတာပါ။သူတို့နှစ်ဦးက2008ခုနှစ်တုန်းကလည်းဆိုမာလီပင်လယ်ပြင်တွေက52ရက်ကြာဖမ်းထားတာကိုခံခဲ့ရပါသေးတယ်ရှင်။